COVID ကရောဂါထိန်းချုပ်ရေးကြောင့်ရပ်နားထားရတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ရီမြို့ကြားကုန်သွယ်မှုတွေဒီကနေ့ပြန်ဆောက်ခဲ့ပေမဲ့အခက်အခဲတွေရှိနေသေးဖြစ်ကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံမှာ COVID ကရောဂါတကြော့ပြန်ကူးစက်မှုတွေကြုံရပြီးတဲ့နောက်ထိုင်းနိုင်ငံနဲ့နေဆက်ကုန်သွယ်မှုတွေကိုပိတ်ထားတာတရင်တစ်ပတ်ကျော်ကြာပြီးတဲ့နောက်ဒီကနေ့ပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကကရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေရှိနေသေးဖြစ်တာကြောင့်နှစ်နိုင်ငံကုန်သွယ်မှုတွေအပြည့်အဝမလုပ်နိုင်သေးပဲဖြစ်နေတဲ့အကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါရတယ်။နှစ်နိုင်ငံနယ်စပ်မှာတီးတန့်ဇုံနယ်မြေတတ်မှတ်ပြီးကုန်သွယ်တဲ့အစီအစဉ်ကြောင့်ဆုံးရှုံးမှုတွေရှိနေတယ်လို့လည်းပြောပြပါရတယ်
။ကုန်သွယ်မှုဆိုတဲ့အနေအထားမျိုးတော့မဖြစ်သေးဘူးပေါ့။ဒီကဲဆုံးချင်းချင်းဒါကွန်ပျူတာပြင်သွင်းတင်ပို့နိုင်အောင်တော့ဟိုစီမံဆောင်နေအောင်ဒီကုန်သွယ်မှုကအနည်းဆုံးချင်းတော့ကျွန်တော်ကဟိုဘက်ဒီကိုတော်နဲ့ဒီဘက်ကိုတော်ချင်းတော့ချိန်မှကျွန်တော်ကိုတော်မှာကွန်ပျူတာတင်တာရောကွန်ပျူတာချတာရောအဆင်ပြေတာရောမှာ
ဟုတ်ကဲ့
တော့ကျွန်တော်တို့ကဒီကိုတော်မှာကြာတော့သူလိုအပ်တဲ့ဟာပေါ့ကွန်တေနာလိုက်ဆိုလဲကွန်တေနာလိုက်မှာရှိတာပေါ့
ဟုတ်
ကိုတော်နေကြာတော့ကျွန်တော်တို့ကရိန်းနဲ့မှာရှိတာပေါ့သူ့ကိုတော်နေမှာကြာသူ့ရဲ့ပစ္စည်းအမြဲပေါ်မှုဒီပေါက်လက်နဲ့မှာတာပေါ့
ဟုတ်ကဲ့သ
ူ့အကြာလဲသူ့ကွန်ပျူတာမှာအဲလူနဲ့လောက်ရတာရှိအဲ့ဒါမကြာတော့လဲသူ့မှာကျွမ်းကျင်လောက်သာရှိတာပေါ့
ဟုတ်ကဲ့သ
င်ရမယ်လို့ချမယ်ပေါ့ဒါကကွန်ပျူတာတင်ချပေါ်မှာလေနောက်တစ်ပိုင်းကဘာရှိနေလဲဆိုတော့ကျွန်တော်ကဒီဒီရက်ဆုံးမှာကဘိုးတော်မရှိဘူးပါလေ
။ဟုတ်က
မရှိဘူးပေါ့။ဘိုးကမရှိတဲ့အတွက်မျိုးပူကြီးပျက်စီးတဲ့ပစ္စည်းတွေကကျွန်တော် quality ကြမယ်ပျက်စီးနေပေါ်မှာ။ဒါကမိုးလာရင်မိုးထီလိုမျိုးနဲ့ပစ္စည်းတွေက quality ကြမယ်ချို့ပြီးပျက်စီးနေပေါ်မှာ။အလားတူပဲချို့ကလေးတိုင်းမခံတဲ့ဟာလေးရှိတယ်။ဟုတ
်ကဲ့။
နောက်တစ်ခုကတော့အဓိကအဆိုးဆုံးက dangerous cargo ပေါ့။ dangerous cargo ဆိုတာကျွန်တော်တို့ဒီစက်သုံးစီလိုဟာမျိုး LPG လိုဟာမျိုး oxygen လိုဟာမျိုးပေါ့။အဲလိုဟာမျိုးကဲ့ရဲ့ဆိုတာအများကြီးများတယ်။
ဟုတ်ကဲ့
ခုကတော့လေမြေပြင်မခမ်းတဲ့ပစ္စည်းတွေကပလတ်စတစ်တွေနေပြီးတော့တွန်းသွားတော့မှာအတုံးလုံးအဆင်မပြေတော့ဘူးနောက်ကအစားတောက်တွေလို့လည်းမြေပြင်ကအဆင်ပြတ်ပြတ်တော့မှာ
ဟုတ်
ကဲ့ဒီဆက်ကူပတ်ကင်းတွေပါတဲ့ဟာလေးတွေဆက်ကူလေးတွေလို့အလိုဟာမျိုးကြတော့လေယူကြည့်ပျက်စီးတာပေါ့ဟောကျွန်တော်တို့ကကွန်ပျူတာကပင်ပုတ်ဖို့လည်းလုပ်ထားပြီးတင်ပင်ပုတ်လည်းလုပ်ထားပြီးဖြစ်လို့ risk ကြီးပြီးတော့ကျွန်တော်လုပ်ခဲ့ရတာ ਉ ဒီကလာလိုက်အလိုပဲဒီတိုင်းတော့ဆိုရင်တော့အဲမဖြစ်မလို့တင်သွင်းတင်ပို့အောင်လည်းဟာလောက်ကိုပဲလုပ်နိုင်မှချိန်မျိုးပေါ့မှာဟုတ်
မြန်မာနိုင်ငံကကုန်တင်ကားမောင်းသမားတချို့မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာကိုထိုင်းနိုင်ငံကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မဲဆောက်မြဝတီကုန်သွယ်မှုတွေမှာရင်မောင်းတွေကိုထိုင်းနိုင်ငံကဝင်ငွေထုတ်ခွင့်တွေကန့်သတ်ထားတာပါရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ဒေသခံတွေတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်နေဆက်တရားကနေကုန်သွယ်မှုတွေကိုလည်းထိုင်းနိုင်ငံကယာယီပိတ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာကုန်သွယ်တွေရဲ့တောင်းဆိုမှုကြောင့်ကဲယောဂထိချုပ်ရေးလမ်းညွှန်ချက်တွေအရနေဆက်မှာကုန်သွယ်ရေးစုံနယ်မြေတတ်မှတ်ပြီးကုန်သွယ်မှုတွေပြန်ဆောက်ခဲ့ပါတယ်ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေဆုံးရှုံးနေတာမှုတွေကိုကြုံနေရတာကြောင့်ဒီအစည်းအဝေးကိုပြန်သုံးသပ်ဖို့မြန်မာအနာဘိုင်တွေဘက်ကထိုင်းအနာဘိုင်တွေကိုတင်ပြထားပါတယ်နှစ်စဉ်ခန့်မှန်းကြည့်အမေရိကန်ဒေါ်လာ 35,000 လောက်ကုန်သွယ်မှုပမာဏရှိတဲ့မဲဆောက်မြောက်ဒီနေဆက်ကုန်သွယ်မှုတွေကိုပြန်ဖွင့်လိုက်ပေမဲ့ကျန်တဲ့နေဆက်တွေမှာတော့အဝင်အထွက်တွေနဲ့ကုန်သွယ်မှုတွေကိုထိုင်းနိုင်ငံကဆက်လက်ပိတ်ထားဆဲဖြစ်ပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။